သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ဖလော်ရှင်မြောင်ယနေ့နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေဗယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများသတိဒီမိုင်းမှာအသက်ရှင်ချင်တဲ့သူများကိုဝန်ကြီးချုပ်တောင်းမှာဝန်ကြီးချုပ်အန်သိုနီအယ်ဘနီစီသည်သတိဒီမိုင်းစိတ်ငြိမ်စေမှာအသက်ရှင်ချင်တဲ့သူများနဲ့၎င်းတို့ရဲ့မိသားစုများကိုတရားဝင်တောင်းပန်ခဲ့ပါတယ်အသက်ရှင်ချင်တဲ့သူများကိုအစိုးရအဆက်ဆက်ကအကာအကွယ်မပေးခဲ့တဲ့အချိန်မှာထူးခြားသောဖြေရှင်းမှုကိုအချိန်ချင်းဆင့်ခေါ်ခဲ့ကြောင်းမစ္စတာအယ်ဘနီစီကလွှတ်တော်သို့ပြောကြားခဲ့ပါတယ်အဆိုပါထုတ်ပြန်ချက်သည်1962ခုနှစ်နိုဝင်ဘာလတွင်ကလေးများမွေးရပါကိုခန္ဓာချွင်းချက်နှင့်ဆက်ဆက်နေတော်လဲကိုဝင်ဆောင်မိခင်များအတွက်ကြေကြေပြန့်ပြန့်သတ်မှတ်ထားသောစေဝတင်သွင်းမှုသို့မဟုတ်ရောင်းချခြင်းအားတားမြစ်ပိတ်ပင်ရန်ဖက်ဒရယ်နှင့်ပြည်내အစိုးရများကပြစ်ကွက်မှုကိုရည်ညွှန်းထားတာဖြစ်ပါသည်အဆိုပါတောင်းပန်မှုသည်အသက်ရှင်ကျန်ရည်သူများခန္ဓာရည်ရှိမှုကိုကာလကြာရှည်စွာနိုင်ငံလုံးဆိုင်ရာအသိမှတ်ပြုမှုဖြစ်ကြောင်းမစ္စတာအယ်ဘနီစီကပြောဆိုပါတယ်။ယနေ့ကျွန်ုပ်တို့ရဲ့အဆိုအနဲ့ဒီပါလီမန်သည်ဩစတြေးလျပြည်သူများကိုစားတလစ်တမိုက်စိတ်ငြိမ်စေမှအသက်ရှင်ကျန်ရစ်သူများ၎င်းတို့ရဲ့မိသားစုများချင်းမြတ်နိုးရသူများနဲ့ပြည်စုဆောင်လျှောက်ပေးသူအားလုံးကိုအပြေးအဝဘာမှမချန်ထားပဲရဲလုံနေတဲ့တောင်းပန်ချက်တစ်ခုပေးလိုက်တာပါ။အသက်ရှင်ကျန်ရစ်သူများအတွက်သင်နေတိုင်းနေတိုင်းသလစ်တမိုင်းစိတ်ငြိမ်စေရဲ့နာကျင်ကြိုက်ခဲမှုအတွက်ကျွန်ုပ်တို့တောင်းပန်ပါတယ်ကျွန်ုပ်တို့ဝန်းနေပါတယ်အိမ်တွင်အကြံဖက်မှုဩစတြေးလျနဲ့ဆိုရသည်၎င်းတို့ရဲ့လက်ရှိသို့မဟုတ်ရခင်ကျင်းပေါ်ကျင်းဖက်များသတ်ဖြတ်ခံရတဲ့အမျိုးသမီးအရေးအတွက်ကိုတရားဝင်မှတ်တမ်းထားရှိတော်မှာဖြစ်ကြောင်းနိုဝင်ဘာလ26ရက်နေ့တွင်ကြေညာခဲ့ပါတယ်ဒီခုနှစ်လိန်ခြေကအချမ်းဖက်မှုကြောင့်သေဆုံးရတဲ့ဩစတြေးလျအမျိုးသမီးအရေးအတွက်သည်2020မှာစပြီးမဆတိုးလာတယ်လို့ယုံကြည်ရပြီးအိမ်တွင်အချမ်းဖက်မှုတွန်းအားပေးသူများကလည်းနောက်ထပ်အရေးယူရန်အရေးတကြီးလိုအပ်နေတယ်လို့ပြောဆိုပါတယ်။မော်နက်စ်တက်ကတို့မှမော်နက်စ်လိန်နဲ့မိသားစုအချမ်းဖက်မှုကာကွယ်ရေးဌာနဒါရိုက်တာပေါမော့ခကိတ်ဖစ်ဂစ်ဘင်ကဩစတြေးလျတွင်ယခုနှစ်အတွင်းအိမ်တွင်အချမ်းဖက်မှုများကြောင့်အနည်းဆုံးမျိုးသမီး53ဦးသေဆုံးခဲ့ကြောင်းပြောကြားပါတယ်။သူမကအစိုးရရဲ့ညင်ညာချက်ကိုကြိုဆိုပြီးဖြစ်ရများကိုတိုက်တာခြင်းသည်အိမ်တွင်ချက်ဖက်မှုနဲ့ဆက်နွယ်နေတဲ့သေဆုံးမှုများကိုတားဆီးရတွင်မရှိမဖြစ်ခြေလှမ်းဖြစ်ကြောင်းပြောဆိုသွားပါတယ်။ဩစတြေးလျသည်ကိုဗစ်တုံးပြတ်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုခဲ့ဟုအစီရင်ခံစာကဖော်ပြကာယောဂဖြစ်ပွားမှုအဆင့်မြင့်နေချိန်တွင်ဩစတြေးလျသည်၎င်းရဲ့ COVID တုံးပြတ်မှုအတွက်ဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခဲ့ကြောင်းအစီရင်ခံစာအသစ်တစ်ခုကအတည်ပြုထားပါသည်။ဩစတြေးလျကျန်းမာရေးနှင့်လူမှုဖူလုံရေး Institute AIHW မှကိန်းဂဏန်းများအရ2019ခုနှစ်မှ2022ခုနှစ်အတွင်းဒေါ်လာ48ဘီလီယံသုံးစွဲခဲ့ပြီးယင်းသည်စုစုပေါင်းကျန်းမာရေးသုံးစွဲရေးရဲ့2%ဖြစ်ပါတယ်။ virus သည်နိုင်ငံတော်ဝန်ရှိလူများကိုဆက်လက်ကူးစက်နေသောကြောင့်ဩစတြေးလျများအားကာကွယ်ဆေးထိုးနှုန်းကိုသိသိသာသာမြင့်တင်ရန်တိုက်တွန်းသည့်သီးခြားအစီရင်ခံစာတစ်ခုအနေဖြင့်ထိတ်လန့်ဖွယ်ရာကိန်းဂဏန်းများကိုတစ်ချိန်တည်းမှထုတ်ပြန်ထားပါတယ်။Grantham Institute ရဲ့အစီရင်ခံစာအရကိုဗစ်သည်ကျွန်ုပ်တို့နဲ့အတူရှိနေစေဖြစ်သောကြောင့်ကာကွယ်ဆေးထုံးနှုံးနိုင်ကြခြင်းရဲ့အကျိုးဆက်များသည်သေဆုံးမှုများနဲ့တုတ်ကွေးထက်လူများကိုဆင်းရုံတရခြင်းဖြစ်ပေါ်လာမယ်လို့သတိပေးထားပါတယ်။ကြားမလုံအားကဓာတ်တူတူညီများမှုဩစတြေးလျနိုင်ငံရဲ့ကြားမလစာကွာဟမှုသည်ဆယ်စုနှစ်တစ်ခုနေပါအတွင်းအချိန်မှဆုံးတစ်နှစ်တာအတွင်းကြာဆင်းသွားတော်လဲအမျိုးသမီးများသည်၎င်းတို့ရဲ့အမျိုးသားလုံဖို့ကံပဲ့များထက်များစွာလစာနည်းနေသေးတယ်လို့ဆိုပါတယ်။လုံခြုံရေးများတွင်ကြားမဒန်းတူညီမျှရေးအေဂျင်စီ WGEA မှနှစ်စဉ်မွမ်းမံချက်တစ်ခုအရယခုနှစ်စီမံခန့်ခွဲမှုအခန်းကဏ္ဍများတွင်စုစုပေါင်းကြားမလစာကွာဟချက်သည်27.9%သို့ကျဆင်းသွားကြောင်းအတည်ပြုခဲ့ပါတယ်။ဒ သို့သောလစာအနည်းဆုံးလူအများစုတွင်အမျိုးသားများထက်အမျိုးသမီး90ရာခိုင်နှုန်းပိုများနေသေးပြီးအမြင့်ဆုံးလစာတွင်အမျိုးသမီးများထက်အမျိုးသားဦးရေ20ပိုများကြောင့် Miss Woodbridge ကပြောဆိုပါတယ်။ဒါကဆက်လက်လို့ဥတီယာလမ်းကြောင်းဖြစ်နေမည်ကိုဩစတြေးလျကလက်မခံနိုင်ကြောင်းနဲ့ကွာဟချက်ကိုပုံမှုဖြည့်ရှင်းရန်နောက်ထပ်အရေးယူမှုများပြုလုပ်ရန်တောင်းဆိုခဲ့ပါတယ်။ထာနေဩစတြေးလျနိုင်ငံသားများရဲ့အခြေနှက်ချက်များကိုတိုက်ကြားမှုသိသိသာသာတိုးလာ။ထာနေဩစတြေးလျနိုင်ငံသားများမှနိုင်ငံဘဏ္ဍာရေးဆိုင်ရာထိန်းချုပ်ပေးသူထံတိုက်ကြားစာများသိသိသာသာတိုးလာပါတယ်။ Australia Financial Complaint Authority သည် First Nation မှပြည်သူများစိုးရိမ်ပူပတ်မှုအရေအတွက်73ရာခိုင်နှုန်းတိုးလာကြောင်းဖော်ထုတ်ခဲ့ပြီးအဓိကအားဖြင့်ကိုယ်ပိုင်ငွေပေးငွေယူအကောင့်များ personal loan နဲ့ credit card နဲ့ပတ်သက်၍ပေါ်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဗန်နာရေးနှစ်တွင်ဌာနတိုင်းရင်းသားများတင်ပြတဲ့တိုက်ကြားချက်10ခုတွင်တစ်ခုထက်ပိုသောတိုက်ကြားစာများကိုချုံငုံသုံးသပ်ရလျင်အခု20တွင်တစ်ခုကငွေချေးအခက်ခဲနဲ့ပတ်သက်တယ်လို့ AFCA မှပြောကြားပါတယ်။ပထမဆုံးနိုင်ငံသားများရဲ့ဆင်းရဲဒုက္ခရောက်မှုနဲ့ပတ်သက်၍တိုင်ကြားစာအချိုးအစားနှစ်ဆကျော်ရှိကြောင်းဒုတိယစုံစမ်းစစ်ဆေးမှုချုပ်ဒေါက်တာဂျွန်စမစ်ကပြောဆိုသွားပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမကြားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုနိုင်ပါသေး။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ